2025ခုနှစ်အတွင်းပထမဆုံးဝင်ရောက်လာတဲ့ဆောင်းရာသီနှင်းမုန်တိုင်းကြောင့်အမေရိကန်ပြည်ထောင်စုရှေ့ဘက်ခြမ်းအပါအဝင်နေရာအတော်များများမှာလေပြင်းတွေတိုက်ခတ်နှင်းနေကြပြီးရေခဲအမှတ်အောက်ရောက်အောင်အလွန်အေးတဲ့တန်ကိုခံနေကြရပါတယ်။ဒီကနေ့အင်္ဂါနေ့မှာတော့မုန်တိုင်းဟာပူနွေးတဲ့တောင်ပိုင်းပြည်နယ်ဘက်ကပါရွေလျားသွားနေပါတယ်။ပုံမှန်အားဖြင့်ဆောင်းရာသီအေးခဲမှုနဲ့နှင်းမုန်တိုင်းဒဏ်တွေကနေလွတ်မြောက်လေရှိတဲ့တောင်ပိုင်းပြည်နယ်တွေမှာပါအေးခဲတဲ့ဒဏ်ကိုခံရမယ့်အနေအထားရှိနေပါတယ်။အင်္ဂါနေ့မှာတောင်ပိုင်းဖလော်ရီဒါပြည်နယ်မှာအေးခဲနိုင်ပြီးတက်ကဆက်လိုပြည်နယ်ရဲ့အချို့နေရာတွေကနေဂတ်စ်ပင်လယ်ကွေ့ကန်ယိုဒန်တခြားအထိလေပြင်းတိုက်ခိုက်ပြီးရေခဲအမှတ်အောက်အနှုတ်30ဒီဂရီဆယ်စီယပ်စ်ထိကျဆင်းနိုင်တယ်လို့အမျိုးသားမိုးလေဝသဌာနကသတိပေးထားပါတယ်။ပေါ်တူးနေဆော့ပိုင်းမှာတက်ကဆက်ပြည်နယ်တောင်ပိုင်းမှာလေပြင်းရနဲ့ရေဝန်ဖြစ်ပေါ်နိုင်ပြီးဒက်လတ်စ်မြို့အပါအဝင်တက်ကဆက်တောင်ပိုင်းမှာနှင်းကျနိုင်ပါတယ်။အဲဒီနောက်အိုကလာဟိုမာ၊အာကင်ဆာနဲ့လူအီဇီယားနာပြည်နယ်တွေမှာပါနှင်းကျပြီးစောင်းမုန်တိုင်းဒဏ်ခံရပွဲရှိပါတယ်။